အမေရိကန်ပြည်ထောင်စုအဆင့်ဥပဒေအရဆေးကြောက်ပိုင်ဆိုင်မှုနဲ့ပြစ်ဒဏ်ချခံထားရသူထောင်ထဲချီကိုသမ္မတဂျိုးဘိုင်ဒန်ကလွန်ငင်းချနာခွင့်ပြုလိုက်ပါတယ်။သမ္မတဘိုင်ဒန်က
First, I'm announcing a pardon for all prior federal offenses for the
ပထမအနေနဲ့ဆေးကြောက်လက်ဝယ်ရှိထားတာလေးနဲ့ Federal ရာဇဝတ်မှုဒဏ်ချခံရသူအားလုံးကိုလွန်ငင်းချနာခွင့်ပေးလိုက်ပြီလို့ကျွန်တော်ကြေညာလိုက်ပါတယ်။ဒီဆေးကြောက်လက်ဝယ်ရှိတာနဲ့ရာဇဝတ်မှုနဲ့ထောင်ချခံရတာကြောင့်နောက်ဆက်တွဲအလုပ်ကိုင်အင်အားပညာရေးအခွင့်အလမ်းတွေပြည့်ပြည့်ခံရသူပေါင်းကထောင်ကနန်းတွေကိုချီရှိလာခဲ့ပါတယ်။အခုကျွန်တော်လွန်ငင်းချနာခွင့်ကြောင့်တော့သူတို့အပေါ်ဒီဝင်တော့ဝင်ဖို့ကြီးဆက်ရှိတော့မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ပြောသွားခဲ့တာပါ။အခုလိုလွန်ငင်းချနာခွင့်ပြုတဲ့အတွက်ပြစ်ဒဏ်ချခံနေရတဲ့အမေရိကန်6,500ကျော်ကိုတက်ရောက်မှုရှိမှာဖြစ်ပါတယ်။ဒီလွန်ငင်းချနာခွင့်ကဆေးကြောက်မောက်ကိုတင်ပို့သူတွေနဲ့ပြန်ပြုတ်ရောင်းချသူတွေအတွက်တော့မပါဘူး။တခြားမွေးဆေးတွေနဲ့လည်းမသက်ဆိုင်ဘူးဆေးကြောက်လက်ဝယ်30သူတွေတက်တာဖြစ်ပါတယ်လို့အမေရိကန်ရာရှိတွေကရှင်းပြခဲ့ပါတယ်ခင်ဗျ